Yakhain Pine Ringa Ubri me Champet Loyatrigu, a song tanaye, a ye you sound your twabu, Kula Tamaga, twin your mucho, panky mongale, Nyama anabai nugu, tight on like barre, tapping a nijin tionangale, Nyamanangama, tinye mushibu, Miolene, Lutru Sandago, Pioso Dawale, a piersongo, Kutanunga Sabi Piaba mission.
Bigger up to Bala Nasetiani, Tanuninia Sabiro, now the job pillare, the Yakhain Pine do a jumper muri jamlu. ဒလမျိုးဥရီမဲ့လောက်ရတူကိုရက်တန့်သွားရေးအတွက်မြန်မာအစိုးရဘက်ကနေပြီးတော့အရေးယူကန်အတွက်မှုတွေလုပ်ဖို့အတွင်းမှုချုပ်ဘန်ဒကီမုံကမြန်မာအာဏာပိုင်တွေကိုတိုက်တွန်းသွားတာပါဒီတစ်ခေါက်ဂျမ်ဖတ်မှုတွေမရှိော့မှုတွေဟာရခိုင်ပြည်နယ်အတွင်းမြို့နယ်6မြို့နယ်မှာအဓိကဖြစ်ခဲ့ပြီးတော့ဒီကနေ့ထက်တိအချို့နေရာတွေမှာဂျိုးကြားမရှိော့တိုက်ခိုက်မှုလေးတွေရှိနေတယ်လို့သိရပါတယ်ပြီးခဲ့တဲ့ ပါဝင်နိုင်ငံတကာလိလာရေးအဖွဲ့တွေကလည်းအဲ့ဒီဖြစ်ပျက်ခဲ့တဲ့နေရာတွေကိုတွားရောက်ကြည့်ရှုခွင့်လိလာခွင့်တွေပေးခဲ့ပါတယ်။အခုတစ်ခါရုတ်တရက်ဆိုသလိုပဲအကြမ်းဖက်မှုတွေကြောင့်ရက်တူတူအတွင်းမှာပဲလူအသေးပျောက်တွေမထင်မှတ်လောက်အောင်များပြားခဲ့ပါတယ်။မြန်မာနိုင်ငံဟာအခုဆိုလို့ရှိရင်အာရှနဲ့ကမ္ဘာမှာတီးခန့်နားလည်နိုင်မှုနဲ့သဘောထားပျော့ပြောင်းမှုတွေမှာစံပြလို့ဖြစ်ဖို့အားထုတ်နေခြင်းဒလမျိုးဖြစ်ရတွေကြောင့်မလို့ဒီပုံရိပ်ကိုမထိခိုက်စေချင်ဘူးလို့အတွင်းမှုချုပ်ယုံပြောခွင့်ရသူမစ္စတာနတ်စကီကပြောပါတယ်။ကုလသမဂ္ဂအနေနဲ့လည်းဒလမျိုးတင်းမာမှုတွေရော့ချသွားဖို့နဲ့ဒေသအတွင်းမှာလူမှုသဟဇတာဖြစ်လာစေဖို့စောင့်နှံသမျှအားလုံးကိုကူညီဆောင်ရွက်သွားနိုင်ဖို့အစဉ်သက်ရှိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ပြောခွင့်ရသူကထုတ်ပြန်ထားပါတယ်။ဒါအပြင်အခုဖြစ်ပျက်တွေကြောင့်မလို့မြန်မာနိုင်ငံမှာအစိုးရကနေပြီးတော့ဆောင်ရွက်နေတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအပေါ်မှာထိခိုက်လာမှာကိုလည်းစိုးရိမ်နေကြောင်းထပ်လောင်းပြောခဲ့ပါတယ်။မြန်မာအင်ဂျင်တရုတ်နိုင်ငံရဲ့နိုင်ငံခြားရေးဌာနကလည်းအခုဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့သတင်းတောက်တွေရဲ့မေးမြန်းချက်ကိုဒီကနေ့သူတရုတ်နိုင်ငံခြားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းတူတူတုတ်နဲ့ပြန်လည်တုံ့ပြန်ဖြေကြားသွားပါတယ
်။中国和缅甸是友好邻邦，我们希望缅甸保持稳定。
မြန်မာနဲ့တရုတ်နိုင်ငံဟာယင်းနေ့အင်ဂျင်နိုင်ငံတွေဖြစ်ကြတယ်မြန်မာနိုင်ငံမှာတည်ငြိမ်မှုတွေရှိနေစေဖို့သူတို့မျှော်လင့်ပါတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဟောက်လီကပြောသွားတာပါ။အခုဒီနောက်ဆုံးအခေါက်ရခိုင်ပြည်နယ်အတွင်းကြမ်းဖက်မှုတွေဖြစ်တဲ့နေရာတွေမှာရခိုင်ကစီးပွားရေးအရအချက်ချကြတဲ့ကြောက်ဖြူမျိုးလည်းပါဝင်ပါတယ်။တရုတ်နိုင်ငံအနေနဲ့ကအဲ့ဒီမှာဒေါ်လာဘီလီယံနဲ့ချီတဲ့ဓာတ်ငွေလိုင်းစီမံကိန်းစတင်တဲ့နေရာဖြစ်ပါတယ်။အခုဒီအောက်တိုဘာလမှာတကြော့ပြန်ပြီးတော့ဖြစ်လာတဲ့ရခိုင်ပြည်နယ်လူမျိုးစုချင်းပြည်ပခါတွေကြောင့်မလို့ဒုက္ခသည်အရေးအတွက်ဟာလဲဒုက္ခသည်စခန်းတွေအတွင်းမှာရင်9,500လောက်ထိတိုးမြင့်သွားပြီးဖြစ်ပြီးတော့ဒီအတွက်လူသားချင်းစာနာကူညီမှုအထောက်ပံ့တွေပို့ပြီးတော့လိုအပ်နေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကလည်းထုတ်ပြန်ပါတယ်။ဒါ့အပြင်တူရကီစစ်ဖက်3လင်း2ဆင်းဟာလည်းရန်ကုန်လေစစ်ကိုအောက်တိုဘာလ25ရက်နေ့ကဆက်ရောက်ခဲ့တယ်လို့ရန်ကုန်မျက်မြင်တွေကပြောပါတယ်။ဒါဟာရခိုင်မှာရှိတဲ့ဒုက္ခသည်တွေအတွက်ကမ္ဘာအစ္စလာမ်အဖွဲ့ချုပ်ဘက်ကဒါမှမဟုတ်တူရကီနိုင်ငံဘက်ကအကူအညီထောက်ပံ့တွေပေးပို့ဖို့လည်းအောက်တယ်လို့လည်းတွက်ဆကြပါတယ်ခင်ဗျာ။